ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့မှာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။တိုက်ခိုက်မှုတွေဖြစ်ပြီးနေကင်းပိုင်းလောက်မှာစစ်ကောင်စီဘက်ကလေကြောင်းနဲ့လာပြီးတော့တိုက်ခိုက်တဲ့အတွက်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။မင်းရကဖြစ်ပြီးဖြစ်ဒီတုန်းကပြည်ညင်ရိုင်းနဲ့ကြာမှလင်းရတဲ့မြစ်လာကျေပါလင်းနှလုံးလာကျေပါဆက်မနိုင်တနိုင်တော့လင်းလာကျေတမသိတိရှိမှာအဲပြည်သူလည်းဖြစ်သွားတယ်ပြည်သူတယောက်လားနှစ်ယောက်လားတိကျတော့မသိဘူးဘယ်လို5.5နဲ့ကြည့်တာပြည်သူလည်းကြည့်ပ
ါဒါရရရှိခဲ့တဲ့အရက်သားတွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာကိုတော့အသေးစိတ်အခြေအနေမသိရသေးပါဘူးဖဲခုံမြို့အပါအဝင်တိုက်ပွဲပြင်းထန်တဲ့ဒေသတွေမှာဖုန်းလိုင်းအင်တာနက်လိုင်းဖြတ်တောက်ခံရလို့ဒေသခံတွေနဲ့ဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ January လ10ရက်နေ့9ရက်နေ့ကတည်းကဖဲခုံမြို့ထဲမှာအခုချိန်ထိနေစဉ်ဆိုသလိုတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်။ဒီလိုမျိုးတိုက်ခိုက်မှုတွေတွင်မှာအရက်သားပြည်သူထိခိုက်မှုရှိသလိုနေအိမ်တွေလည်းပျက်စီးကုန်ပါရယ်။စစ်ကောင်စီတက်ဆွဲထားတဲ့ပတ်ဝန်းကျင်မှာအရက်သားနေအိမ်တချို့မိရှို့ဖျက်ဆီးနေတာလို့ဖဲခုံ PDF တပ်ဖွဲ့ဝင်တဦးကလည်းပြောပြပါဗျ။
လောကပြည်စီသားနေကတော့ဒီ90လောက်ရှိမှဖြစ်နေ။ရက်ပါတိခဲ့တော့ရှိပါလေ။အရင်ကပုံတရားတော့ရှိတယ်ရက်ပါတိဒီနေတော့တော်ပြည်စီသားတော့ဒီမမီးရဆိုလည်းသူတို့ထိုင်နေမြို့ထဲနေပြီးအိမ်ကြီးဆိုသူတို့ခွေးရအကုန်လုံးညီတာရှူလိုက်တော့သူတို့ငြင်းညာရှင်းနေကြတော့လို့ဆိုတော့ဒီကအကုန်လုံးရှူလိုက်လေ
စစ်ကောင်စီတက်တွေဟာအရက်သားနေအိမ်တွေမီးရှို့ဖျက်ဆီးနေတယ်ဆိုတော့ပြောဆိုမှုနဲ့ပတ်သက်လို့ VOA ဘက်ကတိကျအတည်ပြုလို့မရသေးပါဘူးနောက်ပြီးတော့စစ်ကောင်စီဘက်ကလည်းဖဲခုံတိုက်ပွဲနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးတိုက်ပွဲကြောင့်အရက်သားထိခိုက်တာနေအိမ်တွေပျက်စီးမှုရှိပေမဲ့ဒေသမတည်ငြိမ်သေးတာမို့အချက်လက်တွေစုဆောင်းလို့မရသေးဘူးလို့ကရင်နီလူခွေရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောပါရယ
်လက်ရှိဖေခုံတိုက်ပွဲကတော့လေကျွန်တော်အချက်လက်တွေအထွက်လို့အကောင်လုံးမရသေးဘူးအိမ်တွေပျက်စီးမှုရှိတယ်လူထုထိခိုက်မှုအနည်းချင်းတော့ရှိပါတယ်ဒါပေမဲ့အခြေခံပြတော့ကျွန်တော်အချက်လက်တွေမထွက်လာနိုင်ဘူးဟုတ်
တိုက်ပွဲကြောင့်မြို့ကန်အများစုကပင်လောင်းမြို့နယ်ဘက်ကိုခိုလုံသွားတာရှိသလိုနီးစပ်ရာကျေးရွာတွေမှာလည်းတင်းရှောင်သွားတာရှိပါတယ်လက်ရှိလူဦးရေတောင်းတဲ့ချီပြီးတော့အိုးပြစ်အိမ်ပြစ်ထပ်ပြီးတော့ပြေးရှောင်နေကြရတယ်လို့ကိုပညာကအခုလိုပြောပါတယ
်လူထုတွေကတော့မြို့ကိုရှောင်လိုက်ရတာရှိတယ်ပေါ့နော်ဖဲကွန်မြို့တက်ပွဲမဆက်ခင်တည်းကတချို့ကတော့ဟိုရှောင်ရတာရှိတယ်ပေါ့နော်ဒီရှေ့ရဲ့ကိုရဲ့ကစပြီးတော့မှအခုချိန်ထိပေါ့နော်အများကြီးထပ်ထွက်လာတာရှိပါတယ်တချို့ကတော့ပင်လောင်းထဲကိုလည်းတွားတာရှိတယ်တချို့ကတော့ဖဲကွန်အင်းရဲ့အရှိတ်ချမ်းကိုပြေးတာရှိတယ်တချို့ကလည်းကျွန်တော်ဒီဖဲကွန်မြို့နယ်ရဲ့အလဲဒီအနောက်ဖက်ချမ်းကိုပေါ့နော်ရှေ့သွားတာရှိပါတယ်ဟာဟာတို့လောက်ဆိုလူဦးရေတော့ကျွန်တော်ပြည်သားလောက်တော့အများဆုံးလူရေ3000ကတော့ဟိုစစ်ထက်ရှောင်ရတာရှိပါတယ်ခင်ဗ
ျစစ်ပြေးဒုက္ခတဲ့အများစုကတော့ဘေးလူရာကိုတင်းရှောင်ရင်အခက်ခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်အမိုးကအဝတ်ထည်နဲ့စားရေးတောက်ရေးအရေးပေါ်အကူအညီတွေလည်းအလွန်အမင်းလိုအပ်နေကြတာဖြစ်ပါတယ်ရှင်